ီးဝိုင်းပြဿနာတွေကြုံခဲ့ရပေမဲ့ပြီးခဲ့တဲ့2013ခုနှစ်အတွင်းကမ္ဘာတဝန်းခီးသွွားရေတွက်ဟာတန်ပေါင်း1100နီးပါးအထိစံချိန်တင်လောက်တိုးလာခဲ့ပြီးအများစုတော့အာရှပစိဖိတ်ဒေသမှာတွေ့ရတဲ့အကြောင်းကုလသမဂ္ဂကမ္ဘာခီးသွွားအဖွဲ့ UNWTO ရဲ့အစီရင်ခံစာကဖော်ပြထားပါတယ်။ဘန်ဒါရီအချက်အသေးတွေကြုံခဲ့ရာကပြန်လည်နလန်ထူဖို့ကြိုးစားနေတဲ့ကမ္ဘာစီးဝိုင်းရေးဟာနှီးကွေးနေစေဖြစ်တယ်လို့ကမ္ဘာလည်းခီးသွွားတွေကြားရေပန်းစားတဲ့တိုင်းပြည်တွေမှာမတိမငြိမ်အခြေအနေတွေကြုံခဲ့ရပေမဲ့ခီးသွွားရေတွက်ဟာ900ခန့်တော့ပိုတိုးလာခဲ့တာပါ။တဘာဝဘေးဒဏ္ဍာမကလူတွေဖန်တီးတဲ့ပြဿနာတွေကြုံခဲ့ရပေမဲ့မျောလင့်ထားတာတဲ့ပုံများခဲ့တာလို့လည်းကမ္ဘာခီးသွွားအဖွဲ့ရဲ့အတွင်းရေးမှူးချုပ် Talef Refine ကပြောပါတယ်
။ Tourism grew at 5% in 2013.
ခီးသွွားလုပ်ငန်းဟာ2013ခုနှစ်မှာ900ခန့်လုံးတိုးပြီးတစ်နှစ်တည်းမှာနိုင်ငံဖြတ်ကျော်ခီးထွက်ကြတဲ့နိုင်ငံတကာကမ္ဘာလဲ52တန်ပိုတိုးလာတဲ့အတွက်ပြီးခဲ့တဲ့နှစ်ထဲခီးသွွားအရေအတွက်စုစုပေါင်းက1089တန်အထိရှိခဲ့ပါတယ
်ပြီးခဲ့တဲ့နှစ်အတွင်းတိုးတက်မှုအများစုတွေ့ခဲ့ရတဲ့အာရှပစိဖိတ်ဒေသမှာတော့600ခန့်လုံးတိုးပြီးခီးသွွားပေါင်း248တန်အထိရှိခဲ့တာပါဒီထဲမှာမြန်မာနိုင်ငံအပါဝင်ဖြစ်တဲ့အရှိတောင်အရှဒေသကခီးသွွား100ခန့်လုံးအထိတိုးတက်ပြီးအများဆုံးလည်းဖြစ်ခဲ့ပါတယ်အထူးသဖြင့်ကတော့ဒီနိုင်ငံတွေမှာအစိုးရတွေရဲ့မူဝါဒတွေအပါဝင်ခီးသွွားလုပ်ငန်းနဲ့ပတ်သက်လို့တိုးတက်အောင်လုပ်ခဲ့တာတွေရဲ့အကျိုးကျေးဇူးကြောင့်လို့ကမ္ဘာခီးသွွားအဖွဲ့ရဲ့အတွင်းရေးမှူးချုပ်ကပြောပါတယ
် It is due to very strong investment in infrastructure a growing middle class that is spending money
ဒါလည်းအခြေခံအဆောက်အအုံလုပ်ငန်းတွေမှာကြီးမားတဲ့ရင်းနှီးမြှုပ်နှံမှုတွေငွေကြေးသုံးဆွဲကြတဲ့လူလက်တန်းစားတွေပိုများလာတာတွေနဲ့ဒီနိုင်ငံတွေမှာပြည်ဝင်ခွင့်ဗီဇာထုတ်ပေးတဲ့မူဝါဒတွေမှာအကြီးအကျယ်ပြောင်းလဲလာတာကြောင့်ပ
ါမကြသေးခင်နှစ်တွေကဆက်လို့နိုင်ငံရေးစီးပွားရေးအပြောင်းလဲတွေလှုပ်ဆောင်လာခဲ့တဲ့မြန်မာနိုင်ငံမှာလည်းဒေသရင်းနိုင်ငံတွေနဲ့အပြန်အလှန်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပေးတာမျိုးတွေအပါအဝင်ကန့်သက်ချက်တွေရှုတ်ပေါက်ပေးခဲ့တဲ့မူဝါဒတွေကြောင့်ခီးသွွားလုပ်ငန်းဖွံ့ဖြိုးလာခဲ့တာပါမြန်မာနိုင်ငံဟိုတယ်နဲ့ခီးသွွားဝန်ကြီးဌာနရဲ့ကိန်းဂဏန်းတွေအရဆိုရင်တော့ပြီးခဲ့တဲ့နှစ်ထဲမှာခီးသွွားပေါင်း2000ကျော်ဝင်ရောက်လာခဲ့ပြီးဒီထဲကထပ်ဝက်လောက်ကတော့နေဆက်ဂိတ်တွေကတဆင့်ဝင်ရောက်လာသူတွေဖြစ်ကြပြီးကိုးစိန်နီပါကတော့လေချောင်းကနေလာရောက်ကြသူတွေဖြစ်ပါတယ်မြန်မာနိုင်ငံလည်းဖွံ့ဝင်ဖြစ်တဲ့အရှိတောင်အရှနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်ဒီနှစ်ထဲစတင်တာဝန်ယူချိန်မှာနိုင်ငံတကာတိုင်ဝမ်နဲ့ထိတွေ့ဆက်ဆံမှုတွေပုံများလာစရာရှိရမို့ခီးသွွားလုပ်ငန်းပုံမအကောင်းလာဖို့လည်းမျှော်လင့်နေကြတာပါဒါပေမဲ့လည်းမြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအတွက်ဟိုတယ်လမ်းပတ်နဲ့ဆက်သွယ်ရေးနည်းပညာလိုခြေခံအဆောက်အအုံလိုအပ်ချက်တွေရဲ့စိန်ခေါ်မှုတွေလည်းရှိနေစေဖြစ်ပါတယ်ကမ္ဘာလည်းခီးသွွားတွေကြားရေပန်းစားတဲ့အိန္ဒိယချင်းထိုင်းနိုင်ငံကတော့2013ခုနှစ်ထဲမှာအရင်တစ်နှစ်ကထက်20ရာခိုင်နှုန်းတိုးပြီးခီးသွွားပေါင်း28တန်လောက်ဝင်ရောက်ခဲ့တာပါဒါပေမဲ့လည်းမြို့တော်ဗန်ကောက်နဲ့အနီးအနားဒေသတွေမှာအရေးပေါ်အခြေအနေကြီးညာခဲ့ရတဲ့အထိနိုင်ငံရေးချက်တဲတွေပေါ်ပေါက်လာရကဒီနှစ်ဆန်းပိုင်းမှာတော့ခီးသွွားလုပ်ငန်းမှာအထိနာစရာအခြေအနေတွေနဲ့ကြုံနေရပါတယ်။အစိုးရကလွှတ်တော်ကိုဖျက်သိမ်းပြီးရွေးကောက်ပွဲအစ်တွေရှေ့လာတဲ့ကျင်းပဖို့ကြီးညာထားပေမဲ့လည်းဝန်ကြီးချုပ်ယာရုကထွက်ပြေးဖို့တိုက်ခန့်တွေကဆက်လက်တောင်းဆိုရကနိုင်ငံရေးချက်တဲတွေကြီးထွားမလာမီပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကိုလာတဲ့ခီးသွွားအရေးတွေဟာ6.9%ခန့်လုံးတိုးတက်ခဲ့တာပါ။ဒါပေမဲ့လည်းတိုက်ခန့်တွေကမြို့တော်ကိုပိတ်ဆို့ဆန္ဒပြတဲ့အထိတင်းမာမှုတွေပေါ်ပေါက်လာချိန်မှာတော့ဘန်ကောက်မြို့ကိုလာကြတဲ့ခီးသွွားအရေးတွေဟာ15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းလောက်ထိကျဆင်းသွားတယ်လို့ထိုင်းနိုင်ငံဟိုတယ်လုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဆူရဖုံတချာရူဝီဝက်ချာပြောပါတယ
်။ถ้ามันไม่ได้เกิดความรุนแรงกันอย่างชนิดมีการบาดเจ็บล้มตายกันเยอะๆนะครับ
ลูเรเซจีที่ใกล้ดันยายาจาเรปฏิปคะฤอจัมเพมุฤไม่ผิดผู้สรินတော့กบาละขีดวาโรงงานကိုជីជីเจที่ใกล้มาไม่ဟုတ်ပါဘူးဒီဇင်ဘာနဲ့ January လတွေမှာတော့ခီးသွွားအရေးအတွက်တစ်သိန်းကနေနှစ်သိန်းလောက်ရော့သွားတာကိုတွေ့ရပါတယ
်စင်ခုံမှုတွေရှိနေစေဆိုရင်လည်းกบาတဝန်းခီးသွွားလုပ်ငန်းဟာဒီနှစ်မှာလဲပြင်းပြ400ခန်းလုံးကနေ 4.5 ခန်းလုံးလောက်ထိတိုးတက်နိုင်တဲ့အလားအလာကောင်းနေရှိနေစေပဲလို့กบาခီးသွွားဖွဲ့ကပြောပါတယ်ဒီထဲမှာအရှိန်အဟုန်အကောင်းဆုံးဖြစ်အာရှပစိဖိတ်ဒေသက900ခန်းလုံးကနေ600ခန်းလုံးအထိတိုးနိုင်တယ်လို့အာဖရိကတိုက်မှာတော့400ခန်းလုံးကနေ600ခန်းလုံးဥရောပနဲ့အမေရိကတိုက်မှာတော့300ခန်းလုံးကနေ400ခန်းလုံးနဲ့သူထွက်တမ်းရုံပရိပကတ်တွေနဲ့နိုင်ငံရေးပြဿနာတွေအကြီးအကျယ်ကြုံနေရတဲ့အရှိလေပိုင်းဒေသကတော့တုံညကနေ900ခန်းလုံးလောက်အထိတိုးတက်နိုင်တယ်လို့လည်းခန့်မှန်းထားတာပါသက်ဆိုင်ရာနိုင်ငံတွေအနေနဲ့လည်းနိုင်ငံတကာအဆင့်ကျင်းပတဲ့ပွဲလမ်းတွေကိုကြကြနနစီမံခန့်ခွဲနိုင်မယ်ဆိုရင်တော့တိုင်းပြည်အတွက်ဗန္ဒငွေရနိုင်မယ်ရေရှည်ခန့်နည်းလမ်းတစ်ခုဖြစ်လာနိုင်တယ်လို့လည်းကမ္ဘာခီးသွွားအဖွဲ့ရဲ့အတွင်းရေးမှူးချုပ်ကပြောပါတယ
် Our research have shown that the connection between mega events like the the Olympics like the World Cup
ကျွန်တော်တို့လည်းကြည့်ရအောင် Olympic ပွဲတော်လူကမ္ဘာဖလားဘောလုံးပွဲနဲ့ကုန်စည်ပြပွဲတွေလူကြီးကျယ်တဲ့အခမ်းအနားတွေနဲ့ဆက်နွယ်ပြီးတိုင်းပြည်တွေမှာအကျိုးခံစားရတာတွေ့ကြရပြီးအထူးသဖြင့်ကတော့အမွေအနှစ်တွေခြံခဲနိုင်အောင်စီစဉ်နိုင်နေဆိုရင်တော့ရေရှည်အတွက်ပါအကြီးအကျယ်အမြတ်ထွက်နိုင်ပါတယ
်ကမ္ဘာလှည့်တွေအများဆုံးလည်ပတ်ကြတဲ့ဥရောပကတော့ပြီးခဲ့တဲ့နှစ်ထဲမှာခမန်းချက်တဲ့ခီးသွွား29သန်း900ခန်းတော့တိုးပြီးစုစုပေါင်းအရေအတွက်963သန်းထိရှိခဲ့တာပါအမေရိကတိုင်မှာတော့ခီးသွွား6သန်း400ခန်းတော့တိုးပြီးစုစုပေါင်း169သန်းရှိခဲ့ပေမဲ့ကာရီဘီယံဒေသမှာတော့100ခန်းတော့နဲ့တိုးတက်မှုအနည်းဆုံးဖြစ်ခဲ့ပါတယ်အာဖရိကတိုင်နိုင်ငံတွေမှာတော့ပြီးခဲ့တဲ့2013ခုနှစ်ထဲမှာခမန်းချက်တဲ့ခီးသွွား3သန်း600ခန်းတော့တိုးပြီး56သန်းထိရှိခဲ့တာပါကမ္ဘာလည်းခီးသွွားတွေအများဆုံးဆယ်နိုင်ငံထဲမှာထူးထူးခြားခြားနေရာယူလာနေတဲ့တရုတ်နိုင်ငံသားတွေကတော့2012ခုနှစ်ထဲမှာဒေါ်လာ102ဘီလီယံအထိသုံးစွဲခဲ့ကြတယ်လို့2013ခုနှစ်နှစ်စန်းကစလို့6လအတွင်းမှာလည်းသုံးစွဲမှုနှုန်းက28ရာခိုင်နှုန်းထိရှိခဲ့ပါတယ်။စီးပွားရေးဖွံ့ဖြိုးတဲ့တိုင်းပြည်တွေကကမ္ဘာလည်းခီးသွွားတိုးတက်မှုနှုန်းကတော့အထင်အင့်သာတွေ့ရပြီးဒီထက်ကပြည်သူနိုင်ငံကခီးသွွားအရေအတွက်ကတော့အရင်တစ်နှစ်ကထက်စာရင်2013ခုနှစ်ထဲမှာ600ခိုင်နှုန်းတိုးလာခဲ့ပြီးAmerican, Britain, Canada, Australia နိုင်ငံတွေကတော့တိုးတက်မှု300ခန်းနှုန်းသာရှိခဲ့ကြတာပါ Germany, Italy နဲ့ Japan နိုင်ငံကခီးသွွားအရေအတွက်ကတော့အရင်ကထက်တောင်ကျဆင်းသွားတာကိုလည်းတွေ့ခဲ့ရတဲ့အကြောင်းကုလသမဂ္ဂကမ္ဘာခီးသွွားအဖွဲ့ UNWTO ရဲ့အစီရင်ခံစာကပေါ်ပြထားတဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုညှိနှိုင်းလိုက်ပါရစေကျွန်တော်အောင်လွင်ဦးပါခင်ဗျာ